တော်ရရှိမြခင်ဗျာဒီရက်ဒီဒီသကနေသက်ရှိသက်မဲ့ကောင်းတဲ့အရာဆိုလို့ဘာတစ်ခုမှဘယ်တော့မှမထွက်ခဲ့ဘူးအခုလဲထွက်မှာမဟုတ်ဘူးနောက်လဲထွက်မှာမဟုတ်ဘူးလို့အပြတ်ပြောလို့ရနိုင်ပါသလားမြို့တီးခဲ့တဲ့အချိန်ကစလို့သက်ရှိသက်မဲ့ဘာတစ်ခုမှအကောင်းမထွက်ခဲ့တဲ့မြို့တစ်မြို့ကနေရှင်ပြန်ပေါ်ထွန်းမယ်လို့ပြောတော့လူတွေကယုံမတဲ့လားဒါပေမဲ့တကယ်ပဲအဲ့ဒီမြို့ငယ်မြို့ရုပ်ကနေရှင်ပြန်ပေါ်ထွန်းခဲ့တဲ့အကြောင်းဘုရားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာနာဂတိကျမ်းအခန်းကြီး9အခန်းငယ်1နဲ့အခန်းငယ်2ကိုဒီကနေ့သင်သိရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဘာကိုမှအပြတ်ပြောလို့မရနိုင်တဲ့ဒီကမ္ဘာလောကကြီးမှာရှင်မင်းလဲပါးကိုကျိန်လုံးနဲ့အရိုက်ခံခဲ့ရတယ်ဆိုတော့မိခာနာဂတိကျမ်းအခန်းကြီး9အခန်းငယ်1နဲ့အခန်းငယ်2တို့ကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြမှာဖြစ်ပါတယ်။
အတိတ်ကာလဤဂရိတော်များအနာဂတ်အတွက်ကျေးဇူးတရားဆိုတဲ့ကောင်းစဉ်ကြီးနဲ့မိခာအနာဂတိကျမ်းအခန်းကြီး၄ကတော့ပြီးဆုံးသွားခဲ့ပါပြီ။အဲ့ဒီအခန်းကြီး၄မှာဆိုရင်အဖထာဝရမြတ်စွာဘုရားဤနေရလို့ဆိုရမယ်။ထိုအချိန်ကာလဆိုပြီးတော့လေအချိန်ပေါင်းများစွာအသုံးပြုခဲ့ပါသောဝေါ်ဟာရနဲ့အညီ။နောက်ဆုံးသောကကလနဲ့တကွကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ထောင်ခြင်းအကြောင်းတွေကိုကျေပြန့်စွာဖြင့်ကျွန်တော်မိတ်ဆွေတို့ထိတွေ့ခံစားနားလည်ခဲ့ကြပြီဖြစ်ပါတယ်ဒီကနေ့ဆက်ရမယ့်အခန်းကြီး9မှာကတော့အဲ့ဒီနောက်ဆုံးသောကပ်ကာလနဲ့နိုင်ငံတော်ဆိုတဲ့အဝေးဆုံးခရီးကြီးစီကိုမတွားတော့ဘဲနဲ့ကေတင်ရှင်ဤလောကသို့ကေတင်ရန်ကြွလာတော်မူခြင်းဆိုတဲ့အကြောင်းတွေးကိုအထူးပြုလေ့လာရခြင်းအဖြစ်လေ့လာခွင့်ရကြပြီလို့ကျွန်တော်ပြောချင်ပါတယ်တနည်းအားဖြင့်ကတော့ခရစ်တော်ဤဒုတိယအကြိမ်ကြွလာတော်မူခြင်းဆိုတဲ့အခန်းကြီး၄ဖော်ပြချက်တွေဟာတခဏနားသွားမယ်ပထမအကြိမ်ကေတင်ရန်ကြွလာတော်မူခြင်းဆိုရကူတာဥစားပေးသွားမှာဖြစ်တယ်လို့ဒီမိခာအနာဂတိကျမ်းအခန်းကြီး9အဖြစ်ကျွန်တော်အနေနဲ့ကြိုတင်မိတ်ဆက်ပေးခြင်းပါ रे မိခာအနာဂတိကျမ်းအခန်းကြီး9ရဲ့အငယ်1ဟာအခုလို့စတင်ဖွင့်ဆိုပေးလိုက်ကြောင်းပါယခုမူကားအိုးဘိုးကြီးတို့သမီးစီဝေး၍ခင်ကျင်ကြလော့ငါတို့ကိုဝိုင်းထားကြပြီဣတရေလမင်းဤပါကိုကျိန်လုံးနှင့်ရိုက်ကြပြီတကားတဲ့ဟေဘရဲဘာသာရဲ့မူရင်းကျမ်းတွေအရဆိုရင်အခုအခန်းကြီး9အငယ်1ကြားနာခဲ့ရတဲ့ကျမ်းဟာအခန်းကြီး4ရဲ့အဆုံးမှာနေရာကျခဲ့ပါတယ်ဟုတ်ပါတယ်ဒီကျမ်းဟာအထက်ကအခန်းကြီး4ရဲ့အငယ်6နဲ့ဆက်နွယ်နေသောကျမ်းဖြစ်ပါတယ်အဲ့ဒီအခန်းကြီး4မှာကြည့်လိုက်မယ်ဆိုရင်ဣသရေလလူမျိုးတော်ဟာအထူးသဖြင့်ယေရုရှလင်သူတို့သမီးခေါ်စီယုန်သူတို့သမီးဟာဘာဘူးလုံမင်းတို့ရဲ့ဝင်ရောက်နှိပ်စက်ခြင်းကိုခံရမယ်ဆိုတဲ့အပိုင်းကနေအာမဂေဒုံစစ်ပွဲလို့ခေါ်တဲ့နောက်ဆုံးသောကပ်ကာလအကြီးအကျယ်ဆိုးရွားလာတဲ့စစ်ကြီးကိုရင်ဆိုင်ရပြီးတော့အောင်မြင်သွားရလိမ့်မယ်ဆိုတဲ့အပိုင်းခတို့ကိုအကျုံးဝင်အောင်ဖော်ပြပေးခဲ့ပါတယ်အခုဆက်ရမယ်မိခာအနာဂတိအခန်းကြီး9အငယ်1ဟာဆိုရင်အပိုင်းကကြီးဖြစ်တဲ့ဘာဘူးလုံတို့ဤကျူးကျော်စစ်ကြီးနဲ့ဆက်နွယ်ပြီးတော့ပရောဖက်ကြီးမိခာဖော်ပြလိုက်တာပဲဖြစ်ပါတယ်ယခုမူကားအိုးဘိုးကြီးတို့သမီးစီဝေး၍ခင်ကျင်လောငါတို့ကိုဝိုင်းထားကြပြီဣတရီလမင်းဤပါကိုကျိန်လုံးနှင့်ရိုက်ကြပြီတကားတဲ့မိတ်ဆွေအပေါင်းတို့ကျွန်တော်ပြောခဲ့တဲ့အတိုင်းဘာဘူးလုံတို့ဟာဝင်ရောက်စိုးမိုးချိန်မြင်ကွင်းကိုမိခာအနာဂတိကျမ်းမှာကျွန်တော်အခန်းကြီး၄ရဲ့အငယ်၉အရာအခုလိုဖော်ပြထားတာကိုတွေ့ခဲ့ရပြီးပြီဖြစ်ပါတယ်ကျွန်တော်အထူးပြုရတဲ့ဆက်ဆက်ကြမ်းကြက်တစ်ခုပဲပေါ့ယခုမှသင်သည်အဘယ်ကြောင့်ကျေသောအသံနှင့်အဟိတနီသင်၌ရှင်ဘရင်တယောက်မျှမရှိသလောအကြံပေးသောမူမတ်ပျောက်ပြက်သလောသားဖွာသောမိမကဲ့သို့သင်သည်ဝေဒနာကိုခံရပါသည်တကားတဲ့ဟုတ်ပါတယ်အခုမိခာရဲ့အခန်းကြီး9အငယ်1မှဆိုရင်အိုးဘိုးကြီးတို့သမီးတဲ့အခါတိုင်းများလူမြို့တော်ရဲ့တောင်ရဲကိုအမြီးပြုတ်ထားတဲ့တို့သမီးမဟုတ်တော့ပဲနဲ့ဘူဂျီသူတို့သမီးလို့အပြောင်းအလဲကြီးဖြစ်သွားပြီဒီနေ့အဖြစ်အဖဖျားသခင်ဟာသူ့ရဲ့လူမျိုးတော်အဖို့ကာကွယ်ရေးအင်အားစုကြီးအခြေအနေမဟန္တာကိုမသိဘဲနဲ့အခုအချိန်မှာအားပေးလိုက်တာများလားစစ်ခင်းကျင်းဖို့အတွက်တိုက်တွန်းနှိုးဆော်လိုက်တာများလားဆိုပြီးတော့ခင်ယောင်ထင်မှားဖြစ်စေနိုင်တယ်လို့ကျွန်တော်ယင်တဲ့မှာခံစားမိပါတယ်မဟုတ်ပါဘူးမိတ်ဆွေအပေါင်းတို့အားပေးလိုက်တာတိုက်တွန်းလိုက်တာစီရေးအရာလှုံ့ဆော်လိုက်တာရေလို့ကျွန်တော်ဘယ်လို့မှမခံယူနိုင်ပါဘူးအခြေအနေမှန်ကိုသာသိနိုင်အောင်လို့ကြိုတင်ပြရိတ်ပြလိုက်ခြင်းဖြစ်ပါလေ။ယခုမူကားအိုးဘိုးကြီးတို့သမီးစီဝေလော့ခင်းကျင်းလော့ ငါတို့ကိုဝိုင်းထားပြီတဲ့ဟုတ်ပါတယ်အမှန်တကယ်မဖြစ်သေးပါဘူးနော်အမှန်တကယ်မဖြစ်သေးခင်နှစ်ပေါင်း130လောက်အကွာအဝေးရှေးအချိန်ကာလမှာပရောဖက်မိခါအဖြစ်ဗျာဒိတ်ပြုကျင်တာဖြစ်ပါတယ်ဘာဘူးလုံတက်ကြီးတွေဟာယေရုရှလင်ကိုဝိုင်းထားပြီဆိုတာကိုဖော်ပြပေးလိုက်ပါတယ်ပြီးတော့မှတခါဆက်လက်ဖော်ပြလိုက်တာကတော့တွန့်ကနေဖြစ်သွားလောက်စီတဲ့ဖော်ပြချက်ပါဣသရေလမင်းဤပါကိုကျိန်လုံးနှင့်ရိုက်ကြပြီတကားတဲ့ဒီတော့အခုလိုဣသရေလမင်းဤပါကိုကျိန်လုံးနှင့်ရိုက်တယ်ဆိုတာဟာဘာကိုဆိုလိုခြင်းဖြစ်ပါသလဲပါဘူးလုံတို့ဤကျူးကျော်မှုစစ်သမိုင်းတွင်ဆက်နှင့်သာလျှင်တိုက်ရိုက်သက်ဆိုင်နေပါတယ်ဘာဘူးလုံတို့အခုအနာဂတ်နောက်ပိုင်းနှစ်ပေါင်း130မှာဣသရေလမင်းဆက်တို့ကိုအမှန်တကယ်နှိပ်စက်သွားခဲ့တဲ့သမိုင်းမြင်ကွင်းကိုသာကြိုတင်ဖော်ပြလိုက်ခြင်းလို့ကျွန်တော်အလေးအနက်ခံယူလိုက်ပါတယ်မိတ်ဆွေအပေါင်းတို့ဓမ္မရာဇဝင်စရုပ်ထစာဆောင်ရဲ့အခန်းကြီး25မှာပြန်ပြီးတော့ကြည်ပါအဲ့ဒီအခန်းကြီး25ရဲ့အငယ်9မှ9အတွင်းကိုကြည့်မယ်ဆိုရင်ဣသရေလနောက်ဆုံးမင်းဆက်တို့ကိုဘာဘူးလုံတို့ဘယ်လိုရဲရဲဆက်ဆက်ပြုတ်မှုခဲ့တယ်ဆိုတာကိုရှင်းနေအောင်ကျွန်တော်တွေ့ရမှာဖြစ်ပါတယ်ခါလဒဲစစ်သူရဲတို့သည်ရှင်ဘရင်ကိုလိုက်၍ယေရီခေါလွင်ပြင်၌မှီသဖြင့်ဇေဒကိမင်းဤစစ်သူရဲအပေါင်းတို့သည်လွင်ပြေးကြ၏ယံသူတို့သည်ရှင်ဘရင်ကိုဖမ်းဆီး၍ဘာဘူးလုံရှင်ဘရင်ရှိရာယိဗလမြို့သို့ဆောင်သွားကြ၏ဘာဘူးလုံရှင်ဘရင်သည်ဇေဒကိမင်းဤအမှုကိုစစ်ကြောစီရင်သည့်အတိုင်းဇေဒကိမင်းဤသားတို့ကိုအဖမျက်မှောက်၌တတ်ကြ၏ဇေဒကိမျက်စိကိုလည်းဖောက်ပြီးမှသူ့ကိုကြေးဝါကျိုးနှင့်ချီနှောင်၍ဘာဘူးလုံမြို့သို့ယူသွားကြ၏တဲ့အဲ့ဒီတော့ဘာဘူးလုံရှင်ဘရင်ကြီးနေဘုခတ်နေစာအမှုပြုတဲ့ခါလဒဲတပ်တွေဟာယူဒရဲ့နောက်ဆုံးဘရင်ဇေဒကိနဲ့မင်းကြီးမင်းသားတွေအပေါ်မှာဘလောက်ထိရဲ့ရဲ့ဆက်ဆက်လုပ်ပစ်ခဲ့တယ်ကြမ်းကြမ်းကြုတ်ကြုတ်တုတ်တင်ပစ်ခဲ့တယ်ဆိုတာဟာရှင်းနေပါတယ်ဒါဟာအခုမိခါဖော်ပြလိုက်တဲ့အနာဂတ်နဲ့ကွက်တီပါပဲဣသရေလမင်းဤပါကိုကျိန်လုံးနှင့်ရိုက်လိုက်ခြင်းပဲပေါ့အဲ့ဒီလိုပါကိုမရိုက်ဖဲနဲ့ဇေရကိရဲ့အရင်မှာဒုတိယမြောက်ယူရဘရင်ယေခွန်ဤဆရာဟာလေဘယ်လိုဒီဘာဘူးလုံဘရင်တို့ရဲ့နှိပ်စက်မှုနဲ့ကြုံခဲ့ရသေးသလဲဆရာကိုအဲ့ဒီဓမ္မရာဇဝင်စရုပ်ထစာဆောင်မှာပဲအငယ်24အရာအခုလိုကျွန်တော်တွေ့ကြအောင်မှာဖြစ်ပါတယ်ဟုတ်ပါတယ်သောသောဖတ်ခဲ့တဲ့ဓမ္မရာဇဝင်စရုပ်ထစာဆောင်အခန်းကြီး25မတိုင်ခင်အခန်းကြီး24ရဲ့အငယ်30မှ16အတွင်မှတ်တမ်းတွေကိုပြန်ပြီးတော့ကြည့်ကြပါထိုကာလ၌ဘာဘူးလုံရှင်ဘရင်နေဘုခတ်နေစာ၏ကျွန်တို့သည်ယေရုရှလင်မြို့သို့စစ်ချီ၍ဝိုင်းထားကြ၏ဘာဘူးလုံရှင်ဘရင်နေဘုခတ်နေစာသည်ကိုယ်တိုင်ရောက်၍သူ၏ကျွန်တို့သည်မြို့ကိုဝိုင်းထားကြသောအခါယူဒရှင်ဘရင်ယေခေါနိသည်မေတော်မှစသောကျွန်မူမအရာရှိတို့နှင့်တကားဘာဘူးလုံရှင်ဘရင်ထံသို့ထွက်၍ဘာဘူးလုံရှင်ဘရင်သည်နန်းဆန်ရှစ်နှစ်တွင်ယူရရှင်ဘရင်ကိုရ၏။ထာဝရဖျားမိတ်တော်မူဘူးသည့်အတိုင်းဗိမှန်တော်ဗန္တာနှင့်နန်းတော်ဗန္တာရှိသမျှကိုသိမ့်သွား၍ဗိမှန်တော်အဖို့ဣသရေလရှင်ဘရင်လှုပ်သောရွှေတစားအလုံးစုံတို့ကိုအပိုင်းပိုင်းဖြတ်လေ၏။ယေရုရှလင်မြို့သားမူမခွန်အားကြီးသောစစ်သူရဲ့တပေါင်းအထူးထူးအပြားပြားသောဆရာသမားအပေါင်းတို့ကိုသိမ့်သွား၍ပါမညာစင်ရဲသားမှတပါအဘေသူမျှမကြံကျွင်းရရေခေါနီဤမေတော်အဆရှိသောမိဖုရားများအရာရှိများအာကြီးသောပြည်သားများအပေါင်းစစ်တိုက်ချင်းကတက်ဆွနိုင်သောသူရှိသမျှခွန်အားကြီးသောသူ9000အထူးထူးအပြားပြားသောဆရာသမား1000တို့ကိုယေရုရှလင်မြို့မှဘာဘူးလုံမြို့သို့လက်ရသိမ့်သွားလေ၏တဲ့မိတ်ဆွေတို့တရှင်အပေါင်းတို့ယေရုရှလင်မြို့တော်ကြီးကိုသုံးကြိမ်တိုင်တိုင်လာရောက်ပြီးတော့တိုက်ခိုက်ခဲ့တဲ့အနှစ်ဒုတိယအကြိမ်မှာရေခေါနီဆိုတဲ့ဘရင်ကိုဘာဘူးလုံဟာပါးကိုဒုတ်နဲ့မရိုက်ခဲ့ဘဲနဲ့သိမ့်ယုံပဲသိမ့်သွားခဲ့တယ်ဆိုတာကိုဒီသမိုင်းဟာဖော်ပြပေးလိုက်ပါတယ်ကျွန်တော်စောစောကပြောခဲ့တဲ့အတိုင်ရေခေါနီလည်းအနှိပ်စက်တော့ခံရတာအမှန်ဒါပေမဲ့သူ့ကိုကာယကံမြောက်နှိပ်စက်ခဲ့ခြင်းမရှိဘူးဒါအပြင်ရေခေါနီရဲ့အဖေယောယကိန်ဘရင်ရဲ့ခင်မှာကြည့်လိုက်မယ်ဆိုရင်လေနေဘုခတ်နေစာဘရင်ကြီးဟာပထမအကြိမ်ဝင်ပြီးတော့တိုက်ခိုက်သွားခဲ့ပါသေးတယ်။ဒါပေမဲ့ယောယကိန်တို့ပါမသွားခဲ့ဘဲနဲ့သူ့သားယေခေါနိကြမှာအခုလိုပါသွားတာဖြစ်ပါတယ်။ဒါ리고လည်းဓမ္မရာဇဝင်စရုပ်ထစာဆောင်ရဲ့အခန်းကြီး24ရဲ့အစပိုင်းတွေမှာကျွန်တော်ပြန်လည်လေ့လာမယ်ဆိုရင်အသေးစိတ်တွေ့နိုင်ကြမှာဖြစ်ပါတယ်။အဲ့ဒီတော့သိန်းစီချင်းခံရတယ်ဆိုတဲ့ဘရင်ဟာယေခေါနိဘရင်နဲ့ဇေရကိဆိုတဲ့ဘရင်နှစ်ပါးဖြစ်ပါတယ်။ယေခေါနိကိုသိန်းစီချင်းမှာ ယေခောနီရဲ့ဘာတွေတော်သူမသနီကိုစေတကီဆိုတဲ့အမည်ကိုပြောင်းစေပြီးတော့ဘာဘူးလုံကျူးကျော်သူဘုရင်နေပုခတ်နေစာဟာနန်းတင်သွားခဲ့တာဖြစ်ပါလေ။တနည်းအားဖြင့်တော့ကြီးနဲ့ဖုတ်ဖုတ်ဖြစ်နေတဲ့ဣသရေလရဲ့အခြေအနေဆိုးကြီးအတွင်မှတက်ပြက်မှဘူလို့ရတဲ့သဘောပေါ့။ကျူးကျော်သူနေပုခတ်နေစာကြီးကသနာလို့မင်းတက်ဘုရင်လို့ဆိုလို့နာမည်ပြောင်းပြီးတော့ဘုရင်ဖြစ်လာတာလေ။ဒါပေမဲ့အဲ့ဇေဒကိဟာဆိုရင်လေ။အော်ငါအချောင်ဘုရင်ဖြစ်လာတာပဲ။အချောင်ဘရင်ဖြစ်တဲ့အတိုင်းပဲဒီဘာဘူးလုံနေဘုခနေစာရဲ့မျက်နှာကိုကြည့်ပြီးတော့အချောင်မှိမ့်တုံနေလိုက်ရင်ပြီးတာပဲဆိုတာမျိုးမရှိခဲ့ဘူးအခုမိခအနာဂတ်တိတို့မပြေစုံပြေစုံအောင်လှုပ်တလာမှတ်ရလောက်အောင်နေဘုခနေစာကိုတွားပြီးတော့ပုံကန်တယ်နေဘုခနေစာကလည်းအဲ့ဒါနဲ့ပဲတတိယအချိန်မြောက်နောက်ဆုံးအချိန်မြောက်စစ်ချီလာပြီးတော့ဒီတခါတော့ဣသရေလကိုအရှင်စိတ်မရှိနိုင်တော့ပဲဇေဒကိကိုမျက်စိဖောက်သူ့သားတွေအကုန်လုံးကိုသူ့ရှေ့မှာတင်သတ်ပြစ်လှုပ်ပြစ်ခဲ့ပါတယ်ဒါပေမဲ့သူအရင်အဖမ်းခံခဲ့ရတဲ့ရေခေါနီကြတော့အဲ့ဒီလိုမျိုးတုံးအောင်အစီအရင်မခံခဲ့ရတဲ့အပြင်မိဆွေတို့ကြားခဲ့ရတဲ့အတိုင်းပဲမိသားစုအကုန်လုံးကိုခေါ်သွားခဲ့တယ်။ဒါအပြင်နောက်ပိုင်းဘာဘူးလုံးမင်းတဆက်ကြပြန်တော့ဒီရေခေါနီကိုကောင်းကောင်းတောင်မှချီးမြှောက်ပြုစုလိုက်သေးတယ်ဆိုတာတွေ့ကိုတွေ့ရပြန်ပါတယ်။ဟုတ်ပါတယ်။ဓမ္မရာဇဝင်သရုတ်ထစာဆောင်ရဲ့မှတ်တမ်းအရဒီအမှန်တရားတွေကိုရှင်းနေအောင်ကျွန်တော်ပြန်ပြီးတော့တွေ့ရပါတယ်။ဓမ္မရာဇဝင်သရုတ်ထစာဆောင်ရဲ့ဏိဂုံးကျမ်းဖြစ်တဲ့အခန်းကြီး25ရဲ့ဏိဂုံးအပိုက်တွေးမှာအခုလိုတွေ့ရခြင်းဖြစ်ပါတယ်။ယုဒရှင်ဘရင်ရေခေါနိသည်အချုပ်ခံရသောသက်ကရ38နှစ်ဒွာဒသမလ28ရက်နေ့တွင်ဘာဘူးလုံရှင်ဘရင်အေဝီလမေယောဒက်နန်းဆန်ဇာကယုဒရှင်ဘရင်ရေခေါနိကိုထောင်တဲကနှုတ်၍ချမ်းသာပေးလေ၏။ကောင်းမွန်စွာနှုတ်ဆက်၍သူ၏ပလင်ကိုဘာဘူးလုံမြို့မှာအထံတော်၌ရှိသောမင်းကြီးများတဲ့ပလင်တို့တဲ့ချီးမြှင့်လေ၏ရေခေါနီမင်းသည်ထောင်ထဲမှဝတ်သောအဝတ်ကိုလဲ၍အသက်ရှည်သမျှကာလပတ်လုံးအစဉ်မပြတ်အထံတော်၌စားသောက်ရ၏အသက်ရှည်သမျှနေ့ရက်အစဉ်မပြတ်သူစားเสียရဖို့ဘာဘူးလုံရှင်ဘရင်ပေးသနာတော်မူ၏တဲ့မိတ်ဆွေတော်သားရှင်အပေါင်းတို့အံ့ဩဖို့ကောင်းနေတဲ့အချက်ကတော့ဘာဘူးလုံမှကျွံဘဝကိုတော့ရောက်တယ်ဆိုတာမငင်းနိုင်အမှန်ဒါပေမဲ့စေတကိမျိုးပြုတ်ပြီးတော့ရေခေါနိရှင်သန်ခွင့်ဘာကြောင့်ရပါသလဲဟုတ်ပါတယ်ရေခေါနိရှင်ကိုရှင်သန်ခွင့်ရရမှာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒါဝိတ်မင်းမျိုးမပြတ်ရဆိုတဲ့ဂရိတော်ကိုဖျားသခင်ဟာဒါဝိတ်မင်းကြီးကိုဂရိပေးခဲ့လို့ပဲဖြစ်ပါတယ်ပြင်းရင်ပြုတ်ခဲ့လို့ပဲဖြစ်ပါတယ်ဟုတ်ပါတယ်ရေခေါနိဟူသည်ဒါဝိတ်မင်းဆက်ဖြစ်၍စေတကိသည်ဒါဝိတ်ဤသွေးမပါထို့ကြောင့်ဇေရကိမျိုးပြုတ်ပင်ပြုတ်သွားရသောလေရေခေါနိကိုဖျားသခင်သည်သူ၏ဂရိတော်အတိုင်းဆက်လက်၍ဒါဝိတ်မင်းမျိုးကိုအတွန့်ရှင်သန်စေဖို့ရန်တမင်ခြံရစ်ခြင်းရှင်သန်စေခြင်းပဲဖြစ်ပါれဟုတ်ပါれအဲ့ဒီဒါဝိတ်မင်းမျိုးတဲကမင်းတပါဆိုတာကတော့တခြားမဟုတ်ပါဘူးထာဝရဖျားကြီးသားတော်အဖြစ်လူစားတိကိုခံယူပြီးတော့မြေပေါ်ကိုဆက်ဆက်ဆင်းသက်ပြီးတော့အုပ်ဆိုးတော်မူမိကေတင်ရှင်ယေရှုခရစ်တော်ပင်ဖြစ်ပါလေ။ဒါ리고အတိအကျပြန်ပြီးတော့လိလဆန်းစစ်ကြည့်နိုင်အောင်လို့ရှမာသဲခရစ်ဝင်ကျမ်းကဖော်ပြပေးခဲ့တဲ့ခရစ်တော်ဤဆွေစဉ်မျိုးဆက်အမည်စည်းရင်းကိုကြည့်စီခြင်းပါလေ။အခုလို့ကျွန်တော်တို့တွေ့ရမှာဖြစ်ကြောင်းပါ။ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး1အငယ်12မှ16ဘာဘူးလုံမျိုးတို့နေရာပြောင်းသည်နောက်ယေခေါနိသားရှာလသေလရှာလသေလသားဇေရုဘဗေလဇေရုဘဗေလသာအပြုတ်အပြုတ်သာအေလျာကိန်အေလျာကိန်သာအာဇောအာဇောသာဇာဒုတ်ဇာဒုတ်သာအာခိန်အာခိန်သာအေလုတ်အေလုတ်သာအေလာဇာအေလာဇာသာမတ်သန်မတ်သန်သာယာကုပ်ယာကုပ်မြင်သောသားကမာရိဤခင်ပွန်းယောသတ်သည်ထိုမာရိသည်ခရစ်ဟုခေါ်ဝေါ်သမုတ်သောယေရှုဤမယ်တော်ဖြစ်၏တဲ့လောကဆိုင်ရာအဖေအဖြစ်ယောသတ်ရဲ့နာမည်တနည်းအားဖြင့်မှတ်ပုံတင်စရင်အရာယေရှုကိုဒါဝိတ်အနွေရှောသမုန်မှတဆင့်ပြီးတဆင့်ယေခေါနီထိုမှတဆင့်ယောသတ်တိုင်အောင်ဒါဝိတ်အမျိုးကနေဒါဝိတ်အမျိုးအဆွေစရင်တဲမှဆင်းသက်စေတယ်ဆိုတာကိုရှင်းနေအောင်ရှမသဲခရစ်ဝင်ကျမ်းဖော်ပြပေးထားပါတယ်အဲ့ဒီအတိုင်းပါပဲယေရှုကိုတရေဆောင်ယူပေးခဲ့ရတဲ့မိခင်အပျိုကညာလေးဖြစ်သူမာရိဘက်ကကြည့်လိုက်မယ်ဆိုရင်လေမာရိရဲ့အမျိုးဟာဒါဝိဒ်သားနာသန်စီအထိဆက်နွယ်နေတာကိုရှင်လုကာကျမ်းဖော်ပြချက်တွေအရကျွန်တော်တို့တွေ့နိုင်ပါသေးတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့ရှင်လုကာမှာဆိုရင် အမျိုးသမီးတွေရဲ့နာမည်ကိုလုံးဝစရင်တဲ့မထည့်ပဲနဲ့ယောက်ျားတွေရဲ့အမိကိုသာနေရာပေးထားလိုက်တဲ့အခါကျတော့မာရိပြောင်းနေတာကိုတွေ့ရပါတယ်။အဲ့ဒါနဲ့ပဲယောသတ်ရဲ့အမျိုးစရင်ဟာနှစ်မျိုးဖြစ်နေတယ်ဆိုတာမျိုးတချို့သူတေတီတွေကတွေးကြတာတွေလည်းရှိပါတယ်။ရှင်လုကာခရစ်ဝင်ကျမ်းဖော်ပြချက်တွေဟာကျွန်တော်တို့သင်သိရသောသမာကျမ်းအဖို့ကတော့မာရိဤအမျိုးအနွယ်ဆက်စရင်ကယ်တင်ရှင်သခင်ခရစ်တော်သည်ဒါဝိဒ်မင်းမျိုးဖြစ်ခြင်းကိုပေါ်ပြသောစရင်လို့ပဲခံယူလိုက်ပါလေမိ쇠တော်တတ်ရှင်အပေါင်းတို့ခမညာဒီယေခေါနိဇေတကိမင်းတို့ရဲ့နန်းတွင်အရှုပ်အထွေးတွေဟာအဖဖျားသခင်ရဲ့ဒါဝိဒ်မင်းမျိုးမပြတ်ရဆိုတဲ့အတိတ်ကာလဂရိတော်တို့အပေါ်မှာဒီဂရိတော်ပြတ်သွားပြီဟိဘာဖြစ်လဲဆိုတော့ယေခေါနိတို့ဇေတကိတို့တော့မျိုးပြုတ်သွားပြီဟိဆိုတာမျိုးအတွေးအမှားများမဝင်အောင်လို့ကျွန်တော်အနေနဲ့အခုလိုသမိုင်းရှည်ကြီးကိုလှန်လှောပြီးတော့ရှည်ရှည်လျားလျားဖော်ပြပေးနေရတာဖြစ်တယ်လို့ဣသရေလမင်းမျိုးတို့သည်အဆုံး၌ပါးကိုကျိန်လုံးနှင့်အရိုက်ပင်ခံခဲ့ရသောလေမင်းမျိုးမပြတ်ခဲ့ဆိုတဲ့အချက်ကိုတော့သိသာအောင်လို့မိမောင်းထိုးဖော်ပြခြင်းလို့ဖော်ပြနေရခြင်းဖြစ်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့ဒီအချက်တွေကိုပဲကျွန်တော်တို့လေ့လာနေရစေဖြစ်တဲ့မိခာအနာဂတ်ကျမ်းဟာလေအဓိကရအချက်ကြီးဖြစ်နေခင်ရှားသက်သေတည်နိုင်စေဖို့ရန်အခုလိုအံ့ဩဖွယ်အနာဂတ်နဲ့ကပီးတင်ပြီးတော့မှာပါမိခာအနာဂတိကျမ်းအခန်းကြီး9အငယ်1အိုးဘက်လင်အေဖရမ်မြို့အစိုးရသောယုဒမြို့တို့တွင်သင်သည်မြို့ငယ်မြို့ယုဖြစ်တော်လေဣသရေလအမျိုးကိုအုပ်စိုးရသောသခင်သည်ငါအဖို့သင်၏အထဲမှပေါ်ထွန်းလက်တံထိုသခင်သည်ရှေးကပ်ကဘာမှစ၍ပေါ်ထွန်းသောသခင်ဖြစ်၏မူရင်းကျမ်းအရဆိုရင်ဘတ်ဆိုတဲ့ဝေါ်ဟာရနဲ့အခုအပိုင်းဟာစတင်ပြီးလိုက်ခြင်းဖြစ်ပါတယ်တနည်းအားဖြင့်အထက်အငယ်1နဲ့ဆက်ဆက်တယ်အဲ့ဒီအငယ်1ဟာလေဘာဘူးလုံတို့ယူရပြည်ကိုသိမ့်ပိုက်ခြင်းနဲ့အလိုလိုဆက်ဆက်နေတယ်ဆိုတာကိုကျွန်တော်တို့ရှင်းလင်းတင်ပြပေးခဲ့ပြီးဖြစ်ပြန်ပါတယ်ဒါကြောင့်မလို့ဘတ်လို့ဖော်ပြတယ်သို့တော်ဆိုတဲ့ဘတ်ဟာအလွန်အလွန်အတိတ်ပဲရှိသောဝေါ်ဟာရတစ်ခုဖြစ်လာရပါတယ်မိခာအနာဂတိကျမ်းအခန်းကြီး9ရဲ့အငယ်1ကိုအခုလိုစကားပြေလေးနဲ့နားဆင်ကြည့်ပါအိုဣသရီလသာသမီတို့အဖင့်ပြင်ဆင်ထားကြတိုင်းပြည်ကိုစွန့်ဖို့အတွက်ကျွန်ခံဖို့အတွက်ကိုကိုကိုနားလေသဘောပေါက်ပြီးတော့လိုအပ်တဲ့စီရင်မှုတွေပြုထားကြငါတို့ကိုဘာဘူးလုံတွေးဟာဝိုင်းထားကြပြီငါတို့မင်းဆက်ဟာလေပါကိုကြိမ်လုံးနဲ့အရိုက်ခံပြီးသူတို့နောက်ကိုလိုက်သွားကြရတော့မည်တဲ့အဲ့ဒီလိုဖော်ပြလိုက်ပါတယ်ဒါကိုဖော်ပြပြီးတော့မှသို့တော်အိုးဘက်လင်အေဖရမ်မြို့ပင်သည်အစိုးရသောယုဒမြို့တို့တွင်မြို့ငယ်မြို့ယုတ်ပင်ဖြစ်တော်လေဣသရေလအမျိုးကိုအုပ်စိုးရသောသခင်သည်ငါအဖို့သင်၏အထဲမှပေါ်ထွန်းလက်တံတဲ့မရှင်းဘူးလားယေခေါနိတယောက်ကျွန်ဖြစ်သွားတယ်ဒါပေမဲ့ဘာဘူးလုံမှဆက်လက်ပြီးတော့မြို့ယုတ်အတွန့်ရှည်သွားခဲ့တယ်နောက်ဆုံးဘရင်ဖြစ်တဲ့ဇေဒကိအဖမ်းခံလိုက်ရတယ်ပါးကိုကြိမ်လုံးနဲ့အရိုက်ခံလိုက်ရပြီးတကယ်သို့မျက်လုံးကိုအဖောက်ခံရတယ်သူမျိုးရိုးတွေအကုန်လုံးကိုလေသူ့ရှေ့မှာအသက်ခံလိုက်ရပြီဆိုပြီးတော့အိုဣသရီလာတို့သင်တို့ဤမင်းဆက်မျိုးရိုးပြက်မြည်ဟူ၍တော့မထင်ကြနှင့်သို့သောယုဒာဤမျိုးတို့တွင်မျိုးကလေးသေးသေးမျှသာဖြစ်သောဘက်လင်ဥဖရမျိုးကလေး၌ဣသရီလာအမျိုးကိုအုပ်စိုးရသောသခင်သည်ငါအဖို့သင်တို့အထက်မှပေါ်ထွန်းရလက်တံထိုသခင်သည်ရှေးမဆွကတ်ကာလကဘာအဆက်ဆက်မှပေါ်ထွန်းသောတည်ရှိခဲ့သောသခင်ဖြစ်သည်တနည်းအားဖြင့်ဆိုသောအဖဖျားသခင်ကိုတော်တိုင်ပင်ဖြစ်သည်လို့ရှင်းရှင်းကြီးမိခာအနာဂတိဟာဖော်ပြပေးလိုက်ပါ रे မှန်ပါ रे မိတ်ဆွေအပေါင်းတို့ဒီကျမ်းပိုက်ဟာကယ်တင်ရှင်သခင်ခရစ်တော်၏ပေါ်ထွန်းခြင်းအကြောင်းကိုနှစ်ပေါင်း900ကျော်ခန့်ရှိမယ်လို့ခန့်မှန်းရတဲ့အလွန်ဝေးကွာလှသောအချိန်ကလေးကမိခာအမည်ရှိပရောဖက်မှတဆင့်အဖဖျားသခင်သိစေခြင်းလို့တမင်ဗျာဒိတ်ပြလိုက်ခြင်းပါဘက်လင်ဥဖရာတဲ့ဟုတ်ပါတယ်ဘက်လင်ဆိုတဲ့မြို့ကလေးဟာအဲ့ဒီအချိန်ကာလမှာနှစ်မြို့ရှိနေတဲ့အတွက်ကြောင့်ပိုင်းပိုင်းခြားခြားဖော်ပြပြလိုက်ခြင်းဖြစ်ပါတယ်အဲ့ဒီဘက်လင်ဥဖရာမှာပဲနောင်ကာလနှစ်ပေါင်း900မှာကယ်တင်ရှင်သခင်ခရစ်တော်ဖွားမြင်ခြင်းကိုခံတော်မူခဲ့ပါတယ်မိတ်ဆွေတို့စဉ်းစားကြည့်ပါနှစ်900ကျော်လောက်ကြာချာနေပါတယ်ဘက်လင်ဆိုတဲ့မြို့ငယ်ကလေးနဲ့အခုအနာဂတ်အတိုင်းဆိုလိုက်တဲ့ဣသရီလမင်းမျိုးဆိုတာဟာလေဘယ်လို့မှဆက်ဆက်လို့မရနိုင်ုံသာမကမင်းဆက်တွေဟာမကြခင်မှာပြတ်တော်မယ် ပြုတ်ပြီးတော့သေတဲ့လူတွေသေကုန်တော့မယ်ဆိုတာကိုလည်းသိထားခဲ့ကြရပြီးပါပြီ။အဲ့ဒီလောက်အထိမဖြစ်နိုင်စရာအကြောင်းပေါင်းများစွာတဲမှအခုမိခါကတော့အခိုင်အမာပြောလိုက်ပါတယ်။ဣသရေလအမျိုးကိုအစိုးရတော်မင်းတဲ့ဘသူအဖို့လဲဆိုတော့ငါအဖို့တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ငါအဖို့ဣသရေလအမျိုးကိုအစိုးရတော်မင်းသည်ဒါဝိဒ်ဤမင်းမျိုးမင်းယိုတဲမှဆက်လက်ပေါ်ထွန်းရမည်ဆိုတဲ့ဂရိတော်ကိုနှုတ်ကပတ်တော်ရဲ့သမိုင်းဟာထင်ရှားပြတ်သားစွာဖော်ပြပေးလိုက်ပါတယ်။ဖော်ပြတဲ့အတိုင်းလဲမလွဲမသွေဖြစ်နိုင်ဖို့ရန်အတွက်ဒီပြရိတ်တော်တို့ပြည့်စုံဖို့ရန်အတွက်ဘာပုလုံကျွန်လောင်းရိပ်မှာပင်ဖြင့်ဒါဝိဒ်ဤဆွေစဉ်မျိုးဆက်တစ်ခုကိုအဖဖျားသခင်ဟာရှင်သန်ခွင့်ပေးခဲ့ကြောင်းပါ။မိတ်ဆွေတော်တတ်ရှင်အပေါင်းတို့မဖြစ်နိုင်စရာအကြောင်းပေါင်းများစွာတဲမှမှအခုမိခာအခိုင်အမာဖော်ပြလိုက်တယ်ဣသရေလအမျိုးကိုအစိုးရတော်မင်းဘု து အဖို့လဲဆိုတော့ငါအဖို့ဟုတ်ပါတယ်ကပ္ပဦးကာလမှာကလေးကချမှတ်ခဲ့တဲ့အဖဖျားသခင်ဗျာဒိတ်တော်တို့အတိုင်းဒီသခင်ဟာလာကိုလာရလိမ့်မယ်အဖဖျားသခင်ဤစီရင်တော်မူချက်နှင့်အညီဒီလူအဖွဲအစည်းကိုစားစာရန်မဏ္ဍကိုတိုက်ဖြတ်ဖြစ်ဖို့ရန်အတွက်ဒီဘရင်ပေါ်ထွန်းရလိမ့်မယ်အဲ့ဒါဟာဖျားသခင်အဖို့ပဲဖြစ်တယ်ဖျားသခင်ဟာဘု து အဖို့ဒီလိုစီရင်ခဲ့တယ်လဲဆိုတော့ကျွန်တော်မိษွေတို့အဖို့ပါရှေးကကဘာမှစ၍ပေါ်ထွန်းသောသခင်တဲ့ဟုတ်ပါတယ်မောရှိပြုခဲ့တဲ့ဆာလံပတ္ထနာတော်မှာအခုလိုဆုဖွဲ့ထားတာကိုကျွန်တော်တွေ့ရပါတယ်အိုဖျားရှင်ကိုတော်ဒီကာလအစဉ်အဆက်ကျွန်ုပ်တို့ခိုးလှံရာဖြစ်တော်မူ၏တောင်များကိုမဖော်မြေကြီးနှင့်လောကဓာတ်ကိုဖန်ဆင်းတော်မမူမီကိုယ်တော်သည်ရှေးကပါအဆက်ဆက်မှစ၍နောက်ကပါအဆက်ဆက်တိုင်အောင်ဘုရားသခင်ဖြစ်တော်မူ၏ရှေးကကပါမှစ၍ပေါ်ထွန်းသောသခင်တဲ့မရှင်းဘူးလားဟုတ်ပါတယ်မဟာကကပါရဲ့အနန္တကာလမှာကလေးကသူရှိပါတယ်နှစ်ပေါင်းဘလောက်ကြာဝေးတယ်ဆိုတာဟာအင်္ဂလိပ်လိုကတော့ infinity ပေါ့ဘယ်လို့မှတိုင်းတာလို့မရသူရဲ့ဖန်ဆင်းတော်မူခြင်းအကျယ်အဝန်းနယ်နိမိတ်ကိုလေဘယ်သူမှရှာဖွေလို့တွေ့ကောင်းပွေမရှိပါဘူးအရေးအကြီးဆုံးကတော့သူဟာဖန်ဆင်းတဲ့လူသားကိုအလွန်ချစ်တယ်ဒါကြောင့်မို့လို့လူသားတိကိုခံယူပြီးတော့အသက်ပေးလျက်ကယ်တင်တော်မူခဲ့တယ်ဆိုတဲ့အနှစ်သာရသာလျှင်ဖြစ်ပါတယ်ဒီနေရာမှာသုတ်တန်ကျမ်းအခန်းကြီး၈အငယ်22မှစပြီးတော့ဖတ်ကြည့်လိုက်မယ်ဆိုရင်တွေ့ရမယ်အဖဖျားသခင်ရဲ့ဂျေဇူးတရားအလုံးစုံတို့ကိုလေကျွန်တော်တို့ပြန်လည်ဆင်ခြင်အောက်မေ့သတိရဖို့လိုအပ်လာပါတယ်ထာဝရဘုရားသည်ရှေးအမှုတော်ကိုမပြုတ်မီထွက်ကြွတော်မူစားကပင်ငါ့ကိုပိုင်တော်မူ၏မြေကြီးမဖြစ်မီရှေးဥစွာသောကာလအနန္တကာလမှစ၍ငါသည်ပိတ်သိက်ခံပြီနည်းနည်းသောပင်လေမဖြစ်ရေနှင့်ကြွယ်ဝသောစမ်းရည်တွင်မဖြစ်မီငါ့ကိုဖြစ်ပွားစေတော်မူ၏တောင်ကြီးမတီးတောင်ငယ်မဖြစ်မီမြေကြီးနှင့်လေတော်များကိုမဖန်ဆင်းမီအအူးဆုံးသောမြေမှုန့်ကိုမျှမဖန်ဆင်းမီငါကိုဖြစ်ပွားစေတော်မူ၏တဲ့သောတာရှင်မိတ်ဆွေအပေါင်းတို့အခုမိခာအနာဂတ်တိကျမ်းနဲ့ကျမ်းပြိုင်လို့ဆိုရမယ်ဟေရှာယအနာဂတ်တိကျမ်းအတွင်းမှာလေပရောဖက်ကြီးဟေရှာယမှာသင့်အလွန်အံ့ဩပွေကောင်းတဲ့ဗျာဒိတ်တော်တွေကိုအဖဖျားသခင်ဟာကြိုတင်ပြီးတော့ခြားထားပေးခဲ့ပါတယ်ဒီအကြောင်းတွေကိုကျွန်တော်တို့လေ့လာနိုင်ဖို့ဟေရှာယအနာဂတ်တိကျမ်းအခန်းကြီး9အငယ်14ကိုပြန်ပြီးတော့ကြည်ကြပါထို့ကြောင့်ထာဝရဘုရားသည်ကိုတော်တိုင်နမိတ်လက္ခဏာကိုသင်တို့အားပေးတော်မူမည်ကြည့်ရှုလောသူတို့သမီးကညာသည်ပြိတ္တိကိုဆွဲယူ၍သားယောက်ျားကိုဖွားမြင်လက်တန်းထိုသားကိုအီမာနွေလအမည်ဖြင့်မှဲ့ရလက်တန်းတဲ့အဲ့ဒီအတိုင်းပါပဲဟေရှာယအနာဂတ်ကျမ်းမှာပဲအခန်းကြီး9အငယ်6ဟာအခုလိုဖော်ပြခဲ့ပြန်ပါတယ်အကြောင်းမူကားငါတို့အဖို့သူငယ်ကိုဖွားမြင်၏ငါတို့အားသားကိုသနာတော်မူ၏ထိုသူသည်အုပ်ဆိုးခြင်းအာနာစေရှိလိမ့်မည်နာမတော်မူကားအံ့ဩပွေတိုင်ပင်ပက်တကိုးကြီးသောဖရာသခင်ထာဝရအဖာငြိမ်သက်ခြင်းအရှင်ဟုခေါ်ဝေါ်သမုတ်ခြင်းကိုခံတော်မူလိမ့်မည်တဲ့မိတ်ဆွေတော်တာရှင်အပေါင်းတို့ငါတို့အားသားကိုပေးသနာတော်မူ၏ဆိုတဲ့အချက်အလွန်အလွန်အရေးကြီးလွန်းလှပါ रे မိခါမှာကြတော့ပေါ်ထွန်းလက်တန့်လို့ဖော်ပြပါ रे မွေးစီတော်မူ၏ဆိုတဲ့အရက်သုံးစကားလည်းမဟုတ်ဆရာဝန်စကားလည်းမဟုတ်အဖထာဝရမြတ်စွာဘုရား၏အမှုတော်အဖြစ်သားလျင်ဒီဖွားမြင်ခြင်းကိုကျွန်တော်ရှုမြင်သုံးသပ်သွားကြမှာဖြစ်ပါ रे မှန်ပါ रे ဒီနေရာမှာကယ်တင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်ဖော်ပြခဲ့တဲ့အချက်တွေဟာအလွန်အလွန်အရေးကြီးလာပြန်ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး16အငယ်29မှ28အတွင်းမှာကယ်တင်ရှင်အခုလိုမိန့်မွက်ခဲ့ပါတယ်ငါသည်ခမည်းတော်ထံမှထွက်၍ဤလောကသို့ကြွလာပြီတဖန်ဤလောကမှထွက်၍ခမည်းတော်ထံသို့သွားအောင်မည်ဟုမိန့်တော်မူ၏တဲ့မိတ်ဆွေတော်တာရှင်အပေါင်းတို့ကျွန်တော်တို့လူသားတွေအတွက်ကယ်တင်ခြင်းတရားကိုမုတ်ချလိုအပ်တဲ့အတွက်ကယ်တင်ရှင်သခင်ခရစ်တော်ကိုအဖကိုတော်တိုင်ကျွန်တော်တို့အတွက်ပေးသနာခဲ့ပါပြီသူသည်ဤစัจ java လာအနန္တကိုပိုင်သသည်သူသည်ကျွန်တော်တို့ကိုပိုင်သ၍ကျွန်တော်တို့အတွက်အသက်နှင့်အလင်းကိုပေးသနာနိုင်သူဖြစ်ပါれဒါပေမဲ့ကျွန်တော်တို့ဒီအလင်းကိုရှောင်ပြေးကျင်ကြပါသလားအခုအချိန်ထိတော့ပြေးနေကြစေဝေးနေကြစေပဲဖြစ်ပါれအမှောင်လောကကြီးဟာအားကောင်းနေစေဖြစ်ပါれဘုရားသခင်ကတော့ဣသရေလသမိုင်းမှတဆင့်မေတ္တာများစွာနဲ့ကျွန်တော်တို့ကိုထာဝရအသက်အနှင်းစေဖို့ရန်ခရစ်မတ်လက်ဆောင်ကိုပေးအပ်လိုက်ပါပြီဣသရေလအမျိုးကိုအုပ်ဆိုးရသောသခင်သည်ငါအဖို့သင်၏အထဲမှပေါ်ထွန်းလက်တန်တဲ့
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်သိရသောတမန်ကျမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရစ်ယာန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းတွေကမိခာနာဂတိကျမ်းအခန်းကြီး5အခန်းငယ်3ကနေအခန်းငယ်6အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်